အာလနာယောဂီပေါင်းတော်ကောင်းတို့ယခုချိန်ကမှစပြီးတရားရှိမှတ်ရမှာဖြစ်ပါတယ်တရားရှိမှတ်တဲ့အခါမှာထိုင်ကြီးရပေါ်နဲ့ရှိမှတ်ကြရတော့မှယောဂီများဖြစ်တဲ့အတွက်အမျိုးသမီးများဆိုရင်တမလင်ကြီးထိုင်နေဖြစ်စေကျဉ်းချုပ်ထိုင်နေဖြစ်စေဈာန်ဟိတရာဣရိယာပေါ်နဲ့ထိုင်ရမှာဖြစ်ပါတယ်အမျိုးသားများကတော့တမလင်ကြီးထိုင်ကြီးဣရိယာပုဂ္ဂိုလ်ယူပြီးတော့ထိုင်ကြရမယ်အဲဒီလိုထိုင်တဲ့အခါမှာမိမိတို့ရဲ့အောက်ပိုင်းဖြစ်တဲ့ခြေကလေးတို့ခြေချင်းတို့ခြေပြားကလေးတွေတစ်ခုနဲ့တစ်ခုထပ်ပြီးတော့မဖြစ်မိအောင်လွှဲယူပြီးတော့ထိုင်ပြီးဖို့လိုအပ်ပါတယ်တစ်ခုတော့တစ်ခုထိမိနေမယ်ဖြစ်မိနေမယ်ဆိုလို့ရှိရင်တေကြောင့်များပိတ်ပြီးတော့မလွန်လန်းအပ်တဲ့ဒုက္ခဝေဒနာတွေအစောကြီးပေါ်လာတတ်တဲ့အတွက်ခြေတော်ကလေးတွေတွဲပြီးတော့ခွဲပြီးတော့ထိုင်ဖို့လိုအပ်ပါတယ်။အဲဒီတော့ထိုင်ပြီးဆိုရင်ခါကလေးကိုဖြောင်းဖြောင်းမမှတ်ထား။ဘယ်ဘက်လဘောကထိုင်ညာဘက်လဘောကဘောကတင်းပြီးတော့ဉာဏ်လုံးလေးကိုလည်းပဲပဂရိအတိုင်းပဲမှိတ်ထားလိုက်ပါပဇာကလေးကိုလည်းပဂရိအတိုင်းပဲပိတ်ထားလိုက်ပါအတင်းကြကြီးလည်းပိတ်ထားဖို့မှိတ်ထားဖို့မလိုသလိုခပ်ဖွားပါကလေးနဲ့လှုပ်ထားဖို့မလိုပါဘူးသူတဘာဝအတိုင်းပဲပဇာပိတ်ထားမယ်ဉာဏ်လုံးမှိတ်ထားမယ်ဘာဖြစ်လို့ဉာဏ်လုံးမှိတ်ထားရသလဲဆိုရင်ယခုရှုမှတ်မယ်တရားဓမ္မတွေကမျက်စိနဲ့ကြည့်လို့မရတဲ့တရားဓမ္မတွေ။ဉာဏ်နဲ့ကြည့်မှရတဲ့တရားဓမ္မတွေဖြစ်ပါတယ်။ဉာဏ်နဲ့ကြည့်မှရမှာမဟုတ်လို့ဉာဏ်လုံးကလေးကိုမှိတ်ပြီးတော့ဉာဏ်ဉာဏ်ရုံကလေးတွေဖွင့်ပေးထားရမယ်။ဒီလိုဖွင့်ပေးထားတဲ့အခါမှာမိမိရဲ့သဏ္ဍာန်မှာပေါ်လာတဲ့ယောဓမ္မလန္ဓမာတို့ရဲ့ဖြစ်စဉ်သဘောတရားကလေးတွေကိုဉာဏ်ကလေးနဲ့ပေါင်းပြီးတော့ကြည့်ဖို့လိုပါတယ်အဲဒီလိုကြည့်တဲ့နေရာမှာတမာရီတရားကလည်းမပါမဖြစ်ပါဖို့လိုအပ်တာဖြစ်တဲ့အတွက်တမာရီထူထောင်လို့အနေနဲ့အာနာပါနကမ္မထံလို့ခေါ်တဲ့ထွက်လေဝင်လေကလေးကိုရှုမှတ်သုံးသပ်ပေးရမယ်ဘုံလေးကဝင်လာတာကိုဝင်လေမှတ်ပြီးပေးထွက်လေကလေးထွက်သွားတာကိုထွက်လေမှတ်ပြီးပေးပါလေဆိုတာကဝါယောတယုတ်တရားသို့တော်လည်းပဲလေဆိုတဲ့ဝါယောတကိုပုံမှန်သဏ္ဍာန်သိကြမရှိတဲ့အတွက်ယောဂိများကသိဖို့မလွယ်ပါဘူးဒါကြောင့်လေကလေးနဲ့ဝင်လေးလေးဝင်လာရင်နှာသီးပြတ်မှထိသွားတယ်ဆွဲလေးလေးထွက်သွားရင်လည်းနှာသီးပြတ်မှထွက်တဲ့ကလေးနဲ့ထိသွားတယ်ဒီလိုထိသွားတာလေးကိုကြည့်ပြီးတော့ဒါဝင်လေလေးပဲဒါထွက်လေလေးပဲလို့ဒီလိုသိသေးလိုက်ပါဝင်လေလေးဝင်လာရင်လည်းနာရီပန်းလေးကိုဖြည့်ပြီးတော့ဝင်လာတယ်ဟောတာဝင်လေလေးပဲသိသေးလိုက်ပါထွက်လေလေးထွက်သွားရင်လည်းနာရီပန်းကိုဖြည့်ပြီးတော့ထွက်သွားပါတယ်ဟောတာထွက်လေလေးပဲလို့သိသေးလိုက်ပါစိတ်ကနေလိုက်ဆိုနေရမှာမဟုတ်ပါဘူးဝင်လေလို့ဝင်လာရင်ဝင်လေလို့ပဲသိပေးလိုက်ထွက်လေလို့ထွက်သွားရင်ထွက်လေလို့ပဲသိပေးလိုက်တခါတခါလည်းပဲဝင်လေလို့ဝင်လာရင်နာသီးကလေးမှာအေးတဲ့အထီးတွေပေါ်လာတတ်ပါတယ်ယောဒိယသတိမပြုတ်မိပေမဲ့ကြာရင်သတိပြုတ်ပါပြုတ်မိပါလိမ့်မယ်ထွက်လေလို့ထွက်သွားရင်မိမိရဲ့ဝမ်းရက်ကလေကလေးထွက်သွားတာဖြစ်တဲ့အတွက်နာသီးကမှနှွေးကလေးခံစားရတဲ့အသေးကလေးပေါ်လာတတ်ပါတယ်။ဆက်ချင်းသတိမပြုမိနေတဲ့လို့ကြာလို့ရှိရင်တော့သတိပြုမိနိုင်ပါလေ။ဒါကြောင့်အေးရနှွေးတာတွေကအဓိကမဟုတ်ပါဘူး။အေးတဲ့ဘောနှွေးတဲ့ဘောတိတိဖြစ်စေမတိတိဖြစ်စေအဓိကကတော့အသေးကလေးရှူသွင်းလိုက်ရင်ဒါဝင်နေလေးပဲလို့သိပေးလိုက်။ဆောလည်းပဲသွားရတဲ့တက္ကိပြန်ဆုံးလိုက်ရင်ဩရာထွက်လေလေးပဲလို့ပြီးပြလိုက်ပါအဲဒီပုံမှာစိတ်ကလေးရောက်နေတယ် တတိကလည်းအဲ့ဒီဘောမှာတည်နေတယ်တမာရိကလည်းအဲ့ဒီဘောမှာစုဆိုင်မှုဖြစ်နေတယ်ဒါဆိုရင်တမာရိမဲ့ကဘောမှာနဲ့ပြည့်စုံပြီးတော့တတိယဝရိယရယ်တမာရိရယ်ဆိုတဲ့တမာရိရဲ့အင်္ဂါလက္ခဏာနဲ့ပြည့်စုံနေပါပြီဒီအချိန်မှာယောဂီများရဲ့စိတ်ကတခြားတစ်ပါးမရောက်တော့အဲ့လိုရှိနေပါရဲ့နဲ့မှတခြားတစ်ပါးရောက်နေသေးတယ်ဆိုရင်လေဝင်နေထွက်နေဘုဘက်ပြန်ကြည့်ပြန်မှတ်ပြန်ပြီးတော့ကဲခတ်ပြီးဝင်နေလို့ဝင်လာတာဝင်နေမှတည်ပြရမယ်ထွက်နေလို့ထွက်သွားတာထွက်နေမှတည်ပြရမယ်ဘယ်နည်းဘယ်ပုံနဲ့ပဲတည်ပြီးအဓိကကတော့ဝင်နေနဲ့ထွက်နေကိုသိဖို့ပါပဲအဲ့ဒီတော့ဒီလိုနဲ့မင်းမင်းရဲ့စိတ်ကလေးကတခြားတစ်ခါမရောက်တော့ဘူးဒီအပေါ်မှာပဲတည်တတ်နေပြီဆွဲမြင်နေပြီစိတ်ဥစ္စာကဖြစ်နေပြီဆိုရင်စိတ်ကလေးဟာတည်ငြိမ်လာပါလေစိတ်တည်ငြိမ်လာရင်ဟောဒီဒီအာရုံကြီးတော့စိတ်မရောက်တော့ပဲနဲ့စိတ်ကလေးငြိမ်းချလာတယ်အဲ့ဒီတော့ငြိမ်းချလာတဲ့အချိန်မှာမိမိရဲ့ခန္ဓာကိုယ်နှံပြကထူးခြားတဲ့သဘာဝတရားကလေးတွေပေါ်လာပါလိမ့်မယ်။သဘောသဘောဆိုတာသဘာဝကိုပြောတာပါ။ဒုသဘောဆိုတာရုပ်ရသဘာဝ။နာမ်သဘောဆိုတာလည်းနာမ်ရသဘာဝ။ရုပ်တို့ဒီသဘာဝနဲ့တူအများရန်ဖြစ်ပြီးတော့အများရန်ပြတ်။နာမ်ရားတွေကလည်းဒီသဘာဝနဲ့တူအများရန်ဖြစ်ပြီးတော့အများရန်ပြတ်။မိမိခန္ဓာကိုယ်မှာသဘာဝတရားတွေမျိုးမျိုးရှိပေမဲ့တော့အကျဉ်းချုပ်လိုက်တော့ယုတ်တရားနဲ့နန္တရားနှစ်ပါးတည်းရှိတယ်။ယုတ်တရားကရုပ်ရသဘာဝကိုရုပ်ရသဘာဝအတိုင်းဆောင်ရွက်နေတယ်။နန္တရားကလည်းပဲနာရသဘာဝအတိုင်းဆောင်ရွက်နေတယ်။ရုပ်ရသဘာဝကဘာတော့ဖောက်ပြန်တတ်တဲ့သဘောတည်းရုပ်ရသဘာဝသဘာဝတရားကလေးတစ်ခုထူးခြားမှုလို့တစ်ခုပရမမရှိဘူးအခုဖြစ်လာတယ်မရှိတာကလည်းရှိလာခြင်းနဲ့ဖောက်ပြန်မှုတစ်ခုပဲရှိတာကလည်းမရှိခြင်းနဲ့ပဲဖောက်ပြန်မှုတစ်ခုပဲသံဃာကတော့ငါထုံတဲ့နာတဲ့ကျင်တဲ့ကြိုက်တဲ့ခဲ့တဲ့သဘောမပေါ်ဘူးအခုနည်းနည်းလေးကြားလာတာထုံတဲ့သဘောလေးပေါ်လာတယ်မရှိတာကလည်းရှိရတော့ကြောင်းလဲလာခြင်းဟာဖောက်ပြန်တဲ့သဘောပဲဒါကြောင့်မထောင်ရကလည်းထောင်လာခြင်းဒီယုတ်တရားရဲ့ပေါက်ပြံမှုတစ်ခုလို့မှတ်ထားလိုက်ပါထောင်ရကလည်းရှင်းသွားတယ်ကျင်တဲ့ဘောလေးစက်ကမပေါ်ဘူးအခုပေါ်လာတယ်မကျင်ရကလည်းရှင်းလာတယ်ဒါလည်းယုတ်တရားတစ်ခုရဲ့ပေါက်ပြံမှုပဲထောင်ရကလည်းရှင်းကျင်ရကလည်းနာနာရကလည်းကတ်ဒါယုတ်တို့ပေါက်ပြံနေတာငြိမ်ရတာလည်းလှုပ်သွားတယ်လှုပ်ရတာလည်းငြိမ်သွားတယ်ဒါလည်းရုပ်ရဖောက်ပြန်မှုပဲပူရတာလည်းအေးသွားတယ်အေးရတာလည်းပူလာတယ်ဒါလည်းရုပ်ရဖောက်ပြန်မှုပဲဒီနေ့ခန္ဓာကိုယ်မှာယုတ်တရားကလေးတွေကအမျိုးမျိုးဖောက်ပြန်နေတယ်ပြောတော့ဒီယုတ်တရားမှာတိတတ်တဲ့သဘောမရှိဘူးတိတတ်တဲ့သဘောကနန္တရားထောင်ထောင်မှသိတယ်နာယနာမှသိတယ်ကျင်းကျင်းမှသိတယ်ကိုယ်ကိုယ်ကိုယ်မှသိတယ်အဲ့ဒါနန္တရားပဲအေးရေမှန်းသိတယ်ပုံရင်ပုံမှန်းသိတယ်ရားရင်ရားမှန်းသိတယ်လှောက်ရင်လှောက်မှန်းသိတယ်ဒါတွေလည်းနန္တရားပဲဒီဖြစ်စဉ်နှစ်ခုဟာတွဲပြီးတော့အမြဲတမ်းဖြစ်နေတယ်ရုပ်ဖြစ်စဉ်နဲ့နာမ်ဖြစ်စဉ်အမြဲတမ်းတွဲဖြစ်နေတယ်ယောဂထောင်အောင်ဖောက်ပြန်တယ်ထုံမှန်းသိတာကနာမ်ဒါကြောင့်ဖောက်ပြန်တာကယုတ်တရားသိတာကနန္တရားယောဂကျင်အောင်ဖောက်ပြန်တယ်ကျင်မှန်းသိတာကနန္တရားဒါကြောင့်ဖောက်ပြန်တာကယုတ်တရားသိတာကနန္တရားဘယ်လိုသဘောတရားလေးပဲပေါ်ပေါ်ဘယ်လိုထူးခြားတဲ့ဖြစ်စဉ်လေးပဲပေါ်ပေါ်လာသည်ဖြစ်စဉ်ဖောက်ပြန်တာကယုတ်တရားလေးပဲသိတာကနန္တရားလေးပဲလို့ယုတ်တရားနဲ့နန္တရားအပေါ်မှာညာကလေးစိုက်ပေးလိုက်ပါသဘောတရားကလေးတွေပေါ်တိုင်းပေါ်တိုင်းဒါကယုတ်ဒါကနန္တရားပဲလို့သိပြလိုက်ပါတခုလုံးပြောပြီးတော့ဒီပြရမှာဖြည့်ဖြည့်ရှိမယ်ဆိုရင်ယုတ်ကိုတန်တဲ့ပုဂ္ဂိုလ်ကယုတ်လို့သိပြလိုက် နာမတန်တဲ့ပုဂ္ဂိုလ်ကနာလို့သိပြီးလာရုပ်တည်းနဲ့နာရဲ့သဘောလည်းပဲအလိုလိုသိလာပါလေနာလို့သိရင်လည်းရုပ်ရဲ့သဘောလည်းအလိုလိုသိလာပါလေဆိုတော့မိမိရဲ့စိတ်ထဲမှာတော့ရုပ်တစ်မျိုးတည်းဖြစ်နေတာမဟုတ်ဘူးနာနဲ့တွဲဖြစ်တယ်လို့ဒီအသိကတော့ကြိုတင်ရှိထားရမယ်နာတစ်မျိုးတည်းဖြစ်နေတာမဟုတ်ဘူးရုပ်နဲ့တွဲဖြစ်နေတယ်လို့လည်းပဲဒီအသိနဲ့ကြိုတင်ရှိထားရမယ်ဒါကြောင့်ဘယ်လိုထူးခြားတဲ့ဖြစ်စဉ်လေးပေါ်လာသမျှသဘောတရားဒီရုပ်တရားနဲ့နာတရားအဲဒီထူးခြားတဲ့ဖြစ်စဉ်သဘောတရားကလေးတွေမပေါ်ခင်မှာတော့မဟုတ်တရီမထားမိခင်လေးမှာဝင်နေတဲ့ထွက်လေကိုကြည့်ပေးလိုက်ပါဝင်နေတဲ့ဝင်လာတာဝင်လေမှသိထွက်လေလေးထွက်သွားတာထွက်လေမှသိဝင်လေသိထွက်လေသိဝင်လေသိထွက်လေသိဝင်လေထွက်လေကိုသိရအောင်တက်ကိုပြင်းပြင်းကြီးလည်းမရှူလိုက်ပါနဲ့ကြမင်းတကာလည်းလေးလေးကြီးဖြစ်အောင်မရှူလိုက်ပါနဲ့ဒီကဘာဝအတိုင်းရှူရှိုက်နေတဲ့အနေအထားမျိုးပဲရှိပါစေ။ဒီဘောမှာကိုယ့်ရဲ့ပြောကမပါသေးနဲ့။သဘာဝတရားကိုသိအောင်ကြိုးပမ်းနေတဲ့အခါမှာသဘာဝတရားအတိုင်းပဲလှုပ်ထားလိုက်ခြင်းအကောင်းဆုံးပဲ။ဘာမှမထိန်ချုပ်နဲ့။ကိုယ်ပြောကဘာမှမပါသေးနဲ့။ကိုယ်ဖြစ်စေချင်တာကိုရှေ့ကနေဥဆောင်ပြီးတော့တွေးနေနေနဲ့။ပေါ်လာတော့မှဩတာဝင်လေးပဲ။ဩတာထွက်လေတယ်ဆိုဒီလိုသိပေးပါကြိုတင်ပြီးတော့ဒါကဝင်လေဒါကထွက်လေနဲ့ဒီလိုမလုပ်ပါနဲ့ဒီကမိမိရဲ့တဏ္ဍာမှာဝင်လေထွက်လေလေးရှုနေရကနေထူးခြားတဲ့ဖြစ်စဉ်လေးတွေပေါ်လာရင်ထူးခြားတဲ့သဘောတည်းဟောတရားကလေးတွေကိုပြောင်းပြီးတော့ကြည့်ပေးပါနားတဲ့သဘောကျင်တဲ့သဘောကြိုက်တဲ့သဘောလှုပ်တဲ့သဘောရွာတဲ့သဘောငြိမ်တဲ့သဘောသူရတဲ့ဘောအေးတဲ့ဘောလေးတွေကြောင်းပြီးတော့ကြည့်ပေးပါထူးခြားတဲ့ဘောတရားလေးတွေမပေါ်သေးဘူးဆိုရင်ဝင်လေထွက်လေကိုပြန်ကြည့်လိုက်ပါထူးခြားတဲ့ဘောတရားကလေးတွေပေါ်နေပါရဲ့နဲ့တည်တည်ငြိမ်ငြိမ်မကြည့်နိုင်ဘူးတမာရီမရှိဘူးစိတ်တွေပြန်လို့နေသေးတယ်ဆိုရင်လည်းဝင်လေထွက်လေကိုပဲပြန်ကြည့်လိုက်ပါဒါကြောင့်ယောဂီပညာလူတွေကတော့ဝင်လေထွက်လေကိုပဲအစဉ်တစိုက်ကြည့်ပြီးဖို့လိုအပ်ပါလေ။တမာတိကလေးတည်လာမှတမာတိကလေးရလာမှထူးခြားတဲ့ခန္ဓာဖြစ်စဉ်လေးတွေကိုပြောင်းပြီးတော့ကြည့်ဖို့လိုအပ်ပါလေ။ဒါကြောင့်ဝင်လေထွက်လေကိုရှုမှတ်နေခြင်းဒီအာနာပါနကမ္မဋ္ဌာန်းဖြစ်တဲ့အတွက်တရားရှုမှတ်တဲ့နေရာမှာအာနာပါနကမ္မဋ္ဌာန်းနဲ့စတင်ပြီးတော့မိမိတို့ရဲ့အာယုံမျိုးမျိုးစီတို့ပြေးလွှားနေတဲ့စိတ်ကလေးကိုမပြေသောအာယုန်တစ်ခုထဲမှာဆွဲဆွဲမြင်းမြင်းတည်တတ်နေအောင်အာယုန်တစ်ခုထဲမှာဆွဲဆွဲမြင်းမြင်းကြားကြောင်နေအောင်ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မဋ္ဌာန်းနဲ့ကြိုးစားပြီးတော့ရှုမှတ်သုံးသပ်ဝါမျှပေးကြပါယောဂီပေါင်းတော်ကောင်းတို့